အီရန်နဲ့စစ်တိုက်ဖို့မလိုလားဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပြီးဂျိုတင်သတ်မှတ်ချက်တွေမထားဘဲအီရန်ခေါင်းဆောင်လေးနဲ့ဆွေးနွေးညှိနှိုင်းလိုတယ်လို့လည်းပြောဆိုလိုက်ပါတယ်။ဒါပေမဲ့ဘလို့အခြေအနေမျိုးမှာမှအီရန်သမ္မတနိုင်ငံကိုနျူကလ িয়ার လက်နက်ထုတ်ဖို့ခွင့်မပြုဘူးလို့အမေရိကန်ခေါင်းဆောင်ကပြောပါတယ်။တကယ်လို့များအမေရိကန်အနေနဲ့အီရန်နဲ့စစ်ဖြစ်ခဲ့မယ်ဆိုရင်တော့တခါမှမကြုံဘူးသေးတဲ့အတိုင်းအတာမျိုးနဲ့ချေမှုန်းတိုက်ခိုက်မှုဖြစ်လိမ့်မယ်လို့လဲ NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာသမ္မတထရန့်ကပြောဆိုခဲ့တာပါ။ဒါပေမဲ့သူ့အနေနဲ့တော့ဒီလိုလုပ်ဖို့လိုလားနေတာမဟုတ်ဘူးလို့လဲသမ္မတကထပ်လောင်းပြောပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်လို့မရဘူး။ဒီအကြောင်းဆွေးနွေးလို့တယ်ဆိုရင်ကောင်းတယ်။ဒီလိုမှမဟုတ်ရင်လဲစီးပွားရေးအကျပ်အတဲနဲ့ကာလရှည်နေုံပေါ့လို့အမေရိကန်ခေါင်းဆောင်ကပြောဆိုသွားပါတယ်။တနင်္လာနေ့မှာအီရန်အပေါ်တန်ခတ်ပိတ်ဆို့မှုဒေကြီးချမှတ်ဖို့အစီအစဉ်ရှိကြောင်းသမ္မတကစနေနေ့မှာကြေညာခဲ့ပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။သမ္မတထရန့်ဘက်ကဒီလိုကြေညာပြီးတဲ့နောက် NBC ရုပ်သံကတောက်ချန်နေ့ကရိုက်ကူးထားတဲ့သမ္မတထရန့်ရဲ့ပြောဆိုချက်တွေကိုထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အီရန်အနေနဲ့အကျိုးပြုပြီးတိုးတက်စီပင်တဲ့နိုင်ငံတစ်ခုဖြစ်လာတာနဲ့တန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးမှာဖြစ်တယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တုန်းက Hormuz ရေလက်ကြားအနီးအမေရိကန်ရဲ့မောင်းတူမဲ့ drone ရှင်ကိုအီရန်ကပစ်ချခဲ့တာနဲ့ပတ်သက်လို့စစ်ရေးအရာလက်တော့မပြန်ဖို့အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ကိုပြောညံ့ချက်အဖြစ်အီရန်တို့မရှုမြင်ဖို့ကိုလည်းထိတ်တန့်အမေရိကန်တာဝန်ရှိသူနှုတ်ဖြစ်တဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်နဲ့ဒုတိယသမ္မတမိုက်ဖန့်စ်တို့ကသတိပေးချက်တွေထုတ်ပြန်ထားပါတယ်။